တက်ဆက်စ်ပြည်နယ်တောင်ပိုင်းမက္ကဆီကိုနယ်စပ်နားကအလာမိုမြို့ကိုရောက်နေတဲ့သမ္မတထရမ့်ကိုထောက်ခံတဲ့လူအုပ်စုငယ်တစုကကြိုးစိုးနှုတ်ဆက်ပါရယ်သမ္မတထရမ့်တောင်ပိုင်းထောက်ဆောင်နေတဲ့ကာလအတွင်းသူ့ရဲ့အဆွေအားကတရားမဝင်နိုင်ငံတွင်းဝင်ရောက်မှုတွေကိုတားဆီးရမှာအောင်မြင်မှုတွေရရှိခဲ့တာကိုအလေးထားပြသတဲ့အနေနဲ့အဲ့ဒီမြို့ကိုတရက်ကြာသွားရောက်နေတာဖြစ်ပါရယ်သူကလို့တက်ဆက်စ်ပြည်နယ်ကိုသွားရောက်ချိန်ဝါရှင်တန်ဒီစီမြို့မှာတော့ဒီမိုကရက်အမတ်အများစုကြီးစိုးထားတဲ့အောက်လွှတ်တော်ကသူ့ကိုရာထူးကနေဖယ်ရှားဖို့ကြိုးပမ်းနေခြင်းလည်းဖြစ်ပါတယ်။လူမှုကြီးကြပ်ရေးကိစ္စက2016ခုနှစ်သမ္မတမဲဆွယ်ဘက်မှာသမ္မတထရမ့်ရဲ့ဦးစားပေးပုံဝါဒတစ်ခုဖြစ်ခဲ့ပြီးမက္ကဆီကိုနယ်စပ်မှာအကာအရန်တတိုင်းတိစောက်ဖို့အဲ့ဒီအချိန်ကလေးကကြွေးကြော်နေကြတာဖြစ်ပါတယ်။အာဏာရလာပြီးတဲ့နောက်ပိုင်းမှာတော့သူ့အစိုးရအဖွဲ့ကမက္ကဆီကိုနယ်စပ်တစ်လျှောက်924ကီလိုမီတာမိုင်450ရှိတဲ့နယ်စပ်တတိုင်းတိစောက်မှုကိုတာဝန်ယူကြီးကြပ်ခဲ့တာဖြစ်ပါတယ်။အခုလိုသမ္မတထရမ့်အလာမိုမြို့ကိုမသွားရောက်ခင်ကလေးမှာပဲလူမှုကြီးကြပ်ရေးကိစ္စမှာအရေးပါတဲ့ပြည်တွင်းလုံခြုံရေးဝန်ကြီးဌာနမှခေတ္တတာဝန်ထမ်းဆောင်နေသူဝန်ကြီးချတ်ဝူဖ်ရာထူးကနေရုတ်တရက်နှုတ်ထွက်သွားခဲ့ပါတယ်။သမ္မတထရမ့်ရဲ့အဆိုအရအဖွဲ့ကဇန်နဝါရီ20ရက်နေ့မှာတက်တန်းကုန်ဆုံးမှာဖြစ်ပါတယ်ခင်ဗျ။